မြန်မာနိုင်ငံမှာမကြသေးခင်ကကျင်းပပြီးသွားတဲ့ရွေးကောက်ပွဲဟာနိုင်ငံသမိုင်းမှာကဏ္ဍတစ်တစ်ခုဖြစ်တယ်လို့ဆိုပြီးမြန်မာနိုင်ငံလူခွင့်ရေးအခြေအနေဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ်ရန်ဟီလီကကြိုဆိုလိုက်ပါတယ်မြန်မာနိုင်ငံကလူထုအားလုံးအတွက်လူခွင့်ရေးအခြေအနေတိုးတက်စေဖို့သက်ဆိုင်သူအားလုံးနဲ့လက်တွဲလှုပ်ဆောင်မယ်ဆိုတဲ့သူ့ရဲ့တန်ဋိဌာန်ကိုလည်းထပ်ပြီးတော့အာမခံပြောဆိုပါတယ်လူထုကသူတို့ရဲ့ဆန္ဒကိုထုတ်ဖော်လိုက်တာဖြစ်ပြီးအခုဆိုနောက်ကြောင်းပြန်လဲဖို့မရှိတော့ဘူးလို့တနင်္လာနေ့ကထုတ်ပြန်ချက်တစ်ခုထဲမှာမစ္စယန်ခီလီကပြောထားပါတယ်ဒီမိုကရေစီအတွင်းကူးပြောင်းရေးနောက်ထပ်လှုပ်ဆောင်တာတွေမှာအစိုးရတက်တဲ့လက်တွဲလှုပ်ဆောင်ခြင်းသူတွေကိုအကာအကွယ်ပေးဖို့နဲ့အထောက်အကူပြုဖို့ရွေးကောက်ပွဲပြီးအခင်းကျင်းတဲ့မှာလူခွင့်ရေးကိုလေးစားလိုက်နာပြီးတော့ဒီမိုကရေစီနီးကျလုတ်ကင်ခွင့်ရရှိရေးတေချာအောင်လုပ်ရပါမယ်လို့လည်းထုတ်ပြန်ချက်မှာပြောထားပါတယ်။နိုမာရှိရနေ့ကလူထောင်ပေါင်းများစွာမဲယုံတွေကိုတွားကြတာတွေကိုတွေးရတာဟာတကယ်ကိုအားတက်ဝမ်းသာစရာပါလို့ဆိုသလိုအဲ့ဒီတက်ကအများပြားဟာသူတို့ဘဝထဲမှာပထမဆုံးအချိန်မဲပေးကြတာဖြစ်တယ်ဆိုတာကိုလည်းထောက်ပြထားပါတယ်။တစ်ချိန်တည်းမှာပဲရွေးကောက်ပွဲမတိုင်ခင်ကာလတွေမှာလူခွင့်ရေးဆိုင်ရာသုံးရင်ချက်တွေရှိခဲ့တာကိုလည်းကုလသမဂ္ဂအထူးကိုယ်စားလှယ်ကထောက်ပြပါတယ်။အဲ့ဒီတက်မှာလူထောင်ပေါင်းများစွာမဲပေးခွင့်မရတာမွတ်စလင်ကိုယ်စားလှယ်အများပြားအပေခံရတာလွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်ငြိမ်းချမ်းစွာစုဝေးခွင့်နဲ့ဖွဲ့စည်းခွင့်တွေဆက်ပြီးကတ်နတ်ခံထားတာတွေကိုလည်းဥမာပေးဖော်ပြထားပါတယ်။အဲဒီစိုးရင်ချက်တွေဟာအစိုးရတဲ့အနေနဲ့ချက်ချင်းအယုံဆိုင်လှုပ်ဖို့လိုအပ်တဲ့လူခွင့်ရေးဆိုင်ရာကျေပြန့်တဲ့စိန်ခေါ်မှုတွေဖြစ်ပါတယ်လို့ကုလသမဂ္ဂအထူးကိုယ်စားလှယ်မစ္စယန်ခီလီကပြောထားပါတယ်ခင်ဗျာ။